တရုတ်ကဗိုလ်ဟုနေမှာပစိဖိတ်သမုဒ္ဒရာနဲ့တိုက်ချင်းပစ်ပက်ထင်းတက်ဒုံးကြီးတစ်စင်းစမ်းသပ်ပြစ်လုခဲ့ပြီးဒီရှာရှာပပလောက်ရဟာတရုတ်နဲ့အမေရိကန်တို့ဩဇာလွှမ်းဖို့အတွက်ကြိုးစားနေတဲ့ပစိဖိတ်ဒေသတွင်ပိုင်းနဲ့အငင်းပွားတဲ့နိုင်ငံအတော်များများချာတင်းမာမှုတွေကိုတိုးလာစေပါတယ်။တရုတ်ကကွယ်ဝင်ကြီးဌာနကတော့ဒါဟာသမရိုးကြလက်နက်တွေနဲ့နျူကလ িয়ার ဒုံးကြီးဆန်ရစစ်ဆင်ရေးအတွက်တရုတ်စစ်တပ် PLA ရဲ့ရော့ကက်ဒုံးကြီးတပ်ဖွဲ့ပုံမှန်လေ့ကျင့်မှုဖြစ်ပြီးဘယ်နိုင်ငံကိုမှဥတည်ပြစ်မှတ်ထားတာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်တိုက်ချင်းပစ်ပက်ထင်းတက်ဒုံးကြီး ICBM ဟာပင်လယ်ပြင်ထဲကတပ်မှတ်နေရာမှာကြားရောက်ခဲ့ကြောင်းပြောပေမဲ့နေရာအတိအကျကိုတော့ထုတ်မပြောပါဘူး။တရုတ်အစိုးရဟာ ICBM ကိုနိုင်ငံတကာရေပိုင်နဲ့ထဲပစ်လို့စမ်းသပ်လို့မရှိပေမဲ့1980မေလတုန်းကတော့တောင်ပစိဖိတ်သမုဒ္ဒရာထဲ DF5 ဒုံးကြီးပစ်လို့ခဲ့တာပါ။တရုတ်စစ်တပ် PLA ကအဲ့ဒီပဲ့ထင်းတဲ့ဒုံးကြီးစမ်းသပ်ပြစ်လွှတ်မှုတွေကိုဝေးလံခေါင်ပြားရှင်ကျန်းဒေသတွေကိုဖြစ်စေဘူဟိုင်းပင်လယ်ပြင်တွေကိုဖြစ်စေပြစ်လွှတ်လေရှိပါတယ်။အခုမှပစိဖိတ်သမုဒ္ဒရာထဲပြစ်လွှတ်စမ်းသပ်တာတွေပတ်သက်ပြီးတရုတ်ကသူ့မှာနျူကလ িয়ার လက်နက်စွန့်ရင်တိုးလာကြောင်းပြသတဲ့သဘောဖြစ်တယ်လို့အမေရိကန်နဲ့ဒေသရင်းကအမေရိကန်မဟာမိတ်တွေကိုသတိပေးလိုတဲ့သဘောဖြစ်ကြောင်းကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။